မြန်မာအချင်းထောင်တွေကနေပြန်လွတ်လာကြတဲ့ရိုဟင်ဂျာရှေ့ရာကိုတနင်္လာနေ့တုန်းကရခိုင်ပြည်နယ်ကိုပို့ဆောင်ကြောင်းအရေးပီဒရင်အေဂျင်စီကဖော်ပြပါတယ်။မြန်မာနှစ်ကူ၂၁နှစ်ကသမရရဲ့ပြစ်ဒဏ်လူငင်းခွင့်ရတဲ့အကျဉ်းသား၂၀၀၀ကိုနေပါတယ်မှာပါဝင်လွတ်မြောက်လာသူတွေဖြစ်ပါတယ်။သူတို့ကတော့ရေတပ်ဒင်းမောနဲ့ရန်ကုန်ကနေရခိုင်ကိုခေါ်ဆောင်လာတာဖြစ်ပါတယ်။ ထောင်ကနေလွတ်လာသူရှေ့ရတဲ့ကလူပေါင်း600ကျော်ကိုတော့ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးပို့ဆောင်ခဲ့ပြီးကျန်းတဲ့လူ100ကိုတော့ဘင်္ဂလားဒေ့ရှ်နဲ့နေဆက်ကမြောက်ပိုင်းမြို့နယ်တွေကိုခေါ်ဆောင်သွားကြောင်းသူတို့ကိုတီးခြားခွဲထားရှိမှဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲဦးစိုးလွင်က AFP ကိုပြောဆိုထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဖြစ်နေချိန်မှာပဲ သမဒရဲ့ပြစ်ဒဏ်လူငင်းကွင်းနဲ့အချင်းသားတောင်းနေချီလွတ်မြောက်လာတာဖြစ်ပါတယ်။ကျမရင်းနဲ့အာကစားဝင်ကြီးဌာနရဲ့တနင်္လာနေ့ညပိုင်းအတီးပြုတ်ချက်အရကိုဗစ်-19ကူးစက်ခံအတီးပြုတ်လူနာ136ဦးရှိပါတယ်။ဒီထဲက၃ဦးကဆေးရုံဆင်းသွားပြီဖြစ်ကြောင်းအစိုးရကပြောဆိုထားပါတယ်။ ရန်ကုန်တိုင်းဝေဘာကြီးဆေးရုံမှာအထူးကျန်းမာကူးကပေးနေရသူ2ဦးရှိပြီးကျန်းတဲ့သူတွေကတော့ကျန်းမာရေးအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့လဲအစိုးရကပြောဆိုထားပါတယ်ရှင်။